โอเคดร.ซื้อเมียครับเนี่ยเราที่เมียนมาနိုင်ငံမှာဟိုဖြစ်လေဖြစ်တာရှိတယ်ဒီလေဖြတ်တဲ့ယောဂါပေါ့เนาะအဲ့ဒါနဲ့ပတ်သက်ပြီးတော့ယောဂါရဲ့ဖြစ်ပုံဖြစ်နည်းလေးကိုနည်းနည်းလေးရှင်းပြပေးပါလား
လေဖြတ်တာဆိုတာလေဖြတ်တယ်ဆိုရင်နာမည်အတိုင်းပဲရုပ်တရက်ခန္ဓာကိုယ်တစ်ချမ်းလေးလာတာလှုပ်လို့မရတာဒါမှမဟုတ်ရင်စကားမပြောနိုင်တာဒါမှမဟုတ်လူများပြောနေတာကိုကနားမလဲတော့တာဒါမှမဟုတ်လေမျက်စိကတစ်ချမ်းမမြင်တော့တာမျိုးအဲ့ဒါမျိုးဖြစ်တာကိုလေဖြတ်တယ်လို့ခေါ်ပါတယ်ခင်ဗျာအဓိကကတော့ဒီအုံနောက်ထဲမှာရှိတဲ့သွေးကြောတစ်ခုခုကပေါက်သွားတာပဲဖြစ်ဖြစ်ဒါမှမဟုတ်ပိတ်သွားတာပဲဖြစ်ဖြစ်အဲ့ဒါမျိုးကြောင့်ဒီအုံနောက်ရဲ့အစိတ်ပိုင်းတစ်ခုခုဟိုပျက်စီးသွားတယ်တေသွားတာအဲ့ဒါကိုလေဖြတ်တယ်လို့ခေါ်ပါတယ်ထုံးစံကတော့ခန္ဓာကိုယ်ဟာဘယ်ဘက်အုံနောက်ကညာဘက်ခြမ်းကိုထိန်းချုပ်တယ်ညာဘက်အုံနောက်ကဘယ်ဘက်ခြမ်းကိုထိန်းချုပ်တယ်အဲ့တော့ဘယ်ဘက်မှာလေဖြတ်သွားလို့ရှိရင်အုံနောက်ကဘယ်ဘက်မှာပြတ်သွားလို့ရှိရင်လူနာရဲ့ညာဘက်ခြမ်းကလှုပ်လို့မရတော့ဘူးဒါမှမဟုတ်လည်းထိတာထုံသွားတာထိတာမသိတော့တာဖြစ်နိုင်ပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီခုနဖြစ်တဲ့နှစ်မျိုးမှာပေါ့ဆရာဘယ်အမျိုးကအဖြစ်များပြီးတော့ပို့ပြီးတော့တတိထားတယ်လဲ
ခုနကတော့သွေးကြောပေါက်သွားတာနဲ့သွေးကြောပိတ်သွားတာဆိုရင်80 85ရာခိုင်နှုန်းလောက်ကသွေးကြောပိတ်လို့ဖြစ်တာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဒီနေ့ဆက်ပြီးပြောမယ့်ကိစ္စမှာသွေးကြောပိတ်လို့ဖြစ်တဲ့လေဖြတ်တာကိုဦးစားပေးပြီးပြောသွားကြပါမယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီသွေးကြောပိတ်ပုံပိတ်နည်းလေးကိုနည်းနည်းလေးရှင်းပြပေးပါလား
ဒီအုံနောက်ကသွေးကိုအမြဲတမ်းတောက်လျှောက်လိုနေတယ်အဲ့တော့ဒီသွေးကြောတွေကပွင့်နေရမယ်ဒါပေမဲ့အဲ့သွေးကြောတွေကကျဉ်းကျဉ်းလာပြီးတော့ချင်းကြတော့ပိတ်သွားလို့ရှိရင်ဘုံနောက်ကအဲ့နေရာကသွေးမရတော့ဘူးသွေးမရလို့ရှိရင်ပျက်စီးသွားတယ်တေးသွားတယ်ဒါပဲလေအဲ့တော့ဒီသွေးကြောပိတ်စေခြင်းအကြောင်းရင်းတွေကိုရှင်းပြရမယ်ဆိုရင်အုပ်စုနှစ်ခုခွဲလိုက်ရင်ပိုကောင်းတယ်တစ်ခုကယောဂါတွေတစ်ခုကကိုယ်နေပုံထိုင်ပုံနဲ့ပတ်သက်တဲ့ကိစ္စတွေပေါ့အဲ့တော့ယောဂါတွေကတော့သွေးတို့ယောဂါသွေးကြောယောဂါနှလုံးအခုမမှန်တဲ့ယောဂါနဲ့အခြားသွေးယောဂါတွေရှိခဲ့လို့ရှိရင်အဲ့လူတွေမှာခုနသွေးကြောကျင်းတဲ့ကိစ္စပိုပြီးဖြစ်ဖို့များတယ်။နောက်ဆုံးကျတော့သွေးကြောပိတ်သွားတယ်။ဒါပေမဲ့ပိုပြီးတော့အရေးကြီးတာကလူနာတွေကိုယ့်အကူလုံနိုင်တဲ့ကိစ္စတွေကကိုယ့်ရဲ့နေတူကနေပုံထိုင်ပုံပဲ။ဥပမာစလိတ်တောက်တယ်၊ဆေးရွက်ကြီးဝါတယ်၊ဒါမှမဟုတ်အဆီများစားပြီးသွေးထဲမှာအဆီများတယ်၊ဒါမှမဟုတ်ခန္ဓာကိုယ်လေ့ကျင့်များတယ်ဝါတယ်ပေါ့ဗျာ။အဲပြီးတော့ကိုယ်လက်လှမ်းမှုနည်းတယ်၊အရက်အလွန်ကျွံတောက်တယ်အဲ့ဒါမျိုးတွေရှိလို့ရှိရင်လေသွေးကြောအဲ့မို့များတယ်များပြီးတော့သွေးကြောပိတ်ပြီးတော့လေဖြတ်ဖို့ဖြစ်နိုင်တယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဆရာကြီးဟုတ်လားဒီယောဂါမဖြစ်အောင်ကျွန်တော်တို့ဘယ်လိုကာကွယ်နိုင်လဲပေါ့ဆရာကြီ
းဒီအုံနောက်ဆိုတဲ့ဘောကပြတ်သွားလို့ရှိရင်အဲ့နေရာပြန်ပြီးတော့ပြင်လို့မရတော့ဘူးအဲ့တော့ဒီလိုမျိုးယောဂါမျိုးကတော့ကြိုတင်ကာကွယ်ခြင်းကအကောင်ဆုံးပဲကြိုတင်ကာကွယ်ရဲ့နေရာမှာခုနအုပ်စုနှစ်ခုပဲပြန်ကြည့်လိုက်တစ်ခုကခုနသွေးတို့ယောဂါသွေးကြောယောဂါနှလုံးခုံမှန်တဲ့ယောဂါတွေဆိုရင်ကိုဆရာဝန်ကြီးတွေနဲ့ကြည့်ပြီးတော့ထီထီမိမိကုသရမယ်အဲနောက်ပြီးတော့ကိုယ့်ဘက်ကလည်းခုနကတော့ဟိုဟာနေဝန်ထိုင်ပုံနဲ့ပတ်သက်တဲ့အဲအကြောင်းရင်းတွေကိုပြင်ရမယ်။အဲဥပမာစလိတ်တောက်တာရက်ရမယ်။အစီလျှော့စားရမယ်။ခန္ဓာကိုယ်ထဲမှာရှိတဲ့အစီပမာဏကိုဖြစ်နိုင်ရင်ဒီတစ်ခါလောက်စစ်ကြည့်ရမယ်။တကယ်လို့များနေရင်ကုရမယ်။ပြီးတော့ကိုယ်လေးရင်ကိုချရမယ်။ကိုယ်ဝနေလို့ရှိရင်ပေါ့ဗျာ။ပြီးတော့ကိုယ်လက်လှုပ်ရှားမှုကိုနေ့စဉ်လုပ်တင်တယ်။အထူးသဖြင့်ဇဝဲဝမှာထိုင်ပြီးအလုပ်လုပ်တဲ့လူမျိုးတွေဆိုရင်အနည်းဆုံးတစ်နေ့ကို9ဝက်လောက်တော့ကိုယ်လက်လှုပ်ရှားလုပ်တင်တယ်။နောက်တစ်ခုကအရက်ကိုလည်းအလွန်ကြမတောက်တင်ဘူးအလွန်ကြီးတောက်တယ်လို့ဆိုရင်လည်းရက်လျှော့ပေါ့ဗျာအဲ့ဒါမျိုးတွေလုံနိုင်နေဆိုရင်ဒါကိုကိုကိုလေဖြတ်တိုင်ကနေပြီးတော့အထီရောက်ဆုံးကာကွယ်နိုင်တာပဲလေ
ဟုတ်ကဲ့ဆရာအဲ့တော့လေဖြတ်ပြီးလူနီးပါဖြစ်နိုင်တဲ့အနေအထားလက္ခဏာဟိုထူးထူးခြားခြားသိသိပြတာရှိနေလားဆရာတကယ်လို့ကြိုသိနိုင်လို့ရှိရင်ကြိုကုရင်ဟလာမြန်မြန်ပြန်ကောင်းနိုင်တဲ့လေအနေအထားများရှိမလားလို့ပေါ့နော
်တချို့လူတွေမှာကြတော့အခုလိုမျိုးတချမ်းကလေးလာတယ်တချမ်းလှုပ်လို့မရတော့ဘူးတချမ်းကထိရင်မသိတော့ဘူးဒါပေမဲ့နိုင်နေနိုင်အတွင်းမှာအိမ်ဆိုတာပျောက်သွားတယ်။အဲ့ဒါကံကောင်းလို့ပေါ့လေ။အခုနောက်တော့ဟိုမှာသွားပြီးတော့သွေးကြောပိတ်မဲ့ဟာမပိတ်ဖဲနဲ့သူကပြန်ပွင့်သွားတာမျိုး။တဘာဝကနေပြီးတော့ပြန်ပြီးတော့တိုက်ခိုင်းလိုက်လို့ပြန်ပွင့်သွားတာမျိုးဆိုရင်အဲ့လူကလေရောဖြတ်မသွားဘူး။ဒါပေမဲ့လေဖြတ်လူနီးပါဖြစ်သွားတယ်။အဲ့ဒါကတကယ်တော့အရေးသိကြီးတယ်။အဲ့လိုမျိုးဖြစ်သွားလို့ရှိရင်လည်းကိုယ်ဆရာဝန်ရှိကိုသွားတင်တယ်။လေဖြတ်တဲ့အတိုင်းကိုပဲအရေးတူလုပ်ပြီးတော့သွားရှာအုပ်ကဘာကြောင့်ဖြစ်ရတာလဲ။သွေးတို့နေလို့လား။သွေးချုံများနေလို့လား။ဒါမှမဟုတ်နှလုံးခုန်တာမမှန်လို့လား။အဲအပြီးရင်အဲ့လိုလေဖြတ်လူနီးပါလူတွေကအဲ့ချိန်မှာလိုက်အကြောင်းရှာပြီးတော့မကုလို့ရှိရင်တကယ်အပီးလေဖြတ်ဖို့ရာခိုင်နှုန်းအရင်များတယ်တချို့ဒီလေလာမှုတွေမှာဆိုရင်30ကနေ50ရာခိုင်နှုန်းလောက်အထိကိုနောက်တစ်နှစ်လောက်အတွင်းမှာလေတကယ်ဖြတ်သွားနိုင်တယ်အဲ့တော့လေဖြတ်လူနီးပါဖြစ်ရင်ကိုယ့်ကိုကံကောင်းနေတော့တာမှန်ဒါပေမဲ့တကယ်လေဖြတ်တယ်လို့မျိုးအကြောင်းအရာကိုရှာပြီးတော့ကုပြီးတော့ကိုယ်မှာရှိနေတဲ့နေတူကဟိုမှာစားပုံတောက်ပုံနေပုံထိုင်ပုံတွေကိုလည်းပြင်ဖို့တင်တယ်လေ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီလက္ခဏာလေးတွေကိုဆရာအသေးစိတ်နည်းနည်းလေးရှင်းပြလို့ရနိုင်လား
โอเค
ဖြတ်ခါလူနီးပါးမှာအဓိကသတိထားပြီးတော့အဲ့ဒီလက္ခဏာမျိုးတွေ့လို့ရှိရင်ချက်ချင်းစေုံပြဖို့ပါလေ
ခုနလက္ခဏာတွေကတော့လေဖြတ်တဲ့လက္ခဏာနဲ့တော်တော်တူတယ်အတူလောက်ပဲဘာပဲကွာလဲဆိုတော့လေဖြတ်သွားလို့ရှိရင်ပြန်မကောင်းတော့ဘူး လေဖြတ်လူနီးပါးဆိုရင်တော့လေ2နာရီ3နာရီလောက်အတွင်းမှာပြန်ကောင်းလာလေရှိတယ်အဲ့ဒါကတော့အဓိကအရေးကြီးတာကတချမ်းထဲမှာဖြစ်တဲ့ဟာတွေဥပမာမျက်နှာတချမ်းထုံသွားတာမျက်နှာတချမ်းရွှဲ့သွားတာအာကိုတချမ်းထုံသွားတာကိုတချမ်းရွှဲ့သွားတာကိုတချမ်းလေးလာတာကိုတချမ်းလှုပ်လို့မရတာအဲ့လိုတချမ်းနဲ့ဖြစ်တဲ့ဟိုနင်းပေါ့လက္ခဏာတွေဆိုရင်အရေးတူလို့တင်တယ်နောက်တစ်ချက်ကကြတော့စကားပြောလို့ရှိရင်စကားကောင်းကောင်းထွက်မလာတော့ဘူးမပြီးမသားတွေထွက်လာတယ်ဒါမှမဟုတ်သူများတွေကပြောနေတဲ့စကားကိုကနားမလဲတော့ဘူးတခါတခါကြတော့လူနာကိုယ်တိုင်ကမသိဘူးဘေးကကြည့်နေတဲ့လူကပိုသိတယ်အဲ့လူကလေဖြတ်နေပြီဆိုတာကိုလေနောက်တစ်ခုကကြတော့ဟိုတချမ်းမမြင်တော့ဘူးဥပမာလူတယောက်ကိုလှမ်းကြည့်လိုက်တဲ့ဆိုရင်မျက်နှာတချမ်းမတွေ့ရဘူးတချမ်းပဲတွေ့ရတယ်အမတက်ပုံတစ်ခုကြည့်လိုက်တယ်ဆိုရင်တချမ်းပဲမတွေ့ရတယ်ဆိုရင်အဲ့ဒါမျိုးဖြစ်ပြီဆိုရင်အဲ့ဒါလေဖြတ်လူနီးပါးဖြစ်နေတာဖြစ်နိုင်တယ်တကယ်လေဖြတ်နေတာဖြစ်နိုင်တယ်။ဘာလဲဆိုတာကတော့အချိန်ပေါ်မှာပဲမူတည်တယ်။နှစ်နာရီသုံးနာရီလောက်မှအဲ့ဟာပျောက်သွားလို့ရှိရင်ဒါလေဖြတ်လူနီးပါးဖြစ်တာလို့ခေါ်တယ်လေ
။ဟုတ်ကဲ့ဆရာကျွန်တော်တော့ပြည့်စုံသားပါပြီဆရာ။အခုဆရာပြောခဲ့တဲ့အထဲမှာခြုံပြီးတော့ပေါ့အရေးကြီးဆုံးသုံးချက်ဆိုရင်ဆရာဘာပြောမလဲ
။ဟုတ်ကအရေးကြီးဆုံးကတော့ခုနပြောလို့ကြိုတင်ကာဝတ်ခြင်းကြိုတင်ကာဝတ်ခြင်းကြိုတင်ကာခြင်းပဲ။ကြိုတင်ကာဝတ်ခြင်းမှာယောဂရီကုရမယ်။ဆရာဝန်ကြီးရဲ့အကူအညီနဲ့ပြီးတော့ကိုယ့်ရဲ့နေဝန်ထိုင်ပုံတွေကိုပြင်ရမယ်။စလိတ်မတောက်ရဘူး။စလိတ်မတောက်သင့်ဘူး။ကိုယ်လေးချိန်ကိုမွားသင့်ဘူး။နောက်တစ်ခုကကြောက်ကိုယ်လက်လှုပ်ရှားမှုလှုပ်သင့်တယ်။အရက်လွန်ချွတ်မတောက်သင့်ဘူး။ဒါပရမတစ်ချက်။နောက်တစ်ချက်ကကြတော့ခုနလိုလက္ခဏာတွေကိုသိရမယ်။လက္ခဏာတွေဖြစ်လာပြီဆိုရင်အရေးကြီးတာနေရာရှိုံ၊ဈေးကောင်ကိုသွားလူတွေအတွက်အကောင်းဆုံးဖြစ်နိုင်တယ်ပေါ့လေ
။ဟုတ်ကဲ့ဆရာ၊ကျေးဇူးများကြီးတင်ပါတယ်။